Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်မတ်လ5ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9မီတာ19 နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားပေါင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ခီထိုက်ပါအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာဒေါ်နယ်ထရန့်ရဲ့တယ်လီဖုန်းပြောဆိုမှုတွေကိုခိုးယူနှာထောင်ဖို့ညွှန်ကြားခဲ့တဲ့ဆိုတဲ့အပေါ်သမ္မတဟောင်းဘရက်ကိုဘာမှကညှင်းဆို့ထားပြီးသမ္မတထရန့်အစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။အီရတ်နိုင်ငံမိုဆူးမြို့အလဲပိုင်းကိုဒီကနေ့မှပဲအီရတ်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်မာတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့နှစ်ပတ်လည်လွှတ်တော်ညီလာခံကိုဒီကနေ့စတင်နေပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်။ကောင်းပါပြီရှင်။ထိုင်းနိုင်ငံကရွှေပြောင်းမြန်မာအလုပ်သမားနှုတ်ဦးရဲ့လက်ကျွန်းလူတက်မှုနဲ့ပတ်သက်လို့နားဆင်ရမှာကတော့
နောက်ဆုံးတင်တယ်ကတော့ကျွန်တော်တို့အစည်းအဝေးတင်တယ်အချက်20လေးချက်တင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားသာချက်အားနည်းချက်ပြန်ပြီးတော့တုံ့ပြန်ရမယ်အဲ့တုံ့ပြန်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်ကော်မတီမှာဘယ်လိုပါမယ်ဆိုတော့
သမရယုံပြောခွင့်ရဦးစော်ထေပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူရင်သားကင်ဆာယောဂဆိုင်ရာကုသမှုအကြောင်းတွေနဲ့လော့အန်ဂျလိစ်မြို့ကလမ်းဘေးဈေးဆိုင်တွေအကြောင်းကိုနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုက်တဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းဒေါ်နယ်ထရန့်ရဲ့ဖုန်းလိုင်းတွေကိုခိုးပြီးနားထောင်ဖို့ညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဟောင်းဘရက်ကိုဘာမှကညှင်းဆို့ထားပေမဲ့သမ္မတဒေါ်နယ်ထရန့်အစိုးရဘက်ကတစုံတရာမတုံ့ပြန်သေးပါဘူး။နယူးယောက်မြို့မှာရှိတဲ့ထရန့်တာဝါကတယ်လီဖုန်းပြောဆိုမှုတွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်ကိုဘာမကခိုးနှားထောင်ခဲ့တာလို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်ကတဆင့်ဆွတ်ဆွဲရေးသားခဲ့တဲ့အပေါ်သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကကြေညာချက်ထုတ်ခဲ့တာပါမစ္စတာထရန့်ရဲ့ဆွတ်ဆွဲချက်တွေအလုံးဟာလုံးဝမှားယွင်းပါတယ်လို့ပြောခွင့်ရကပြောပါတယ်ဘလို့သက်တည်အထောက်အထားပေါ်အခြေခံပြောဆိုရဲဆိုတာကတော့ထရန့်ကထုတ်ဖော်ပြောဆိုတာမရှိသလိုတယ်လီဖုန်းတွေကိုခိုးပြီးနားထောင်ခဲ့ခြင်းရှိမရှိဆိုတဲ့အထောက်အထားကိုလည်းထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဒါပေမဲ့သမ္မတထရန့်ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားချက်တွေထဲမှာတော့1984ခုနှစ်ကသမ္မတ Richard Nixon ရာထူးကနှုတ်ထွက်သွားစေခဲ့တဲ့ Watergate အရှုပ်တော်ပုံရဲ့ပုံစံမျိုးဆန်ဆန်ရေးသားဖော်ပြထားပါတယ်။တရားရေးဌာနကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာ Obama အစိုးရအဖွဲ့ကဘယ်အရာရှိကမှဝင်ရောက်ဆွတ်ဖက်ခဲ့တာမရှိတဲ့အကြောင်းဒီလိုတားမြစ်ချက်ဟာလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်တယ်လို့သမ္မတဟောင်း Obama ရဲ့ပြောခွင့်ရ Kevin Lewis ကပြောပါတယ်။သမ္မတအိုဘားမားဒါမှမဟုတ်လေသမ္မတအင်ပီရိုရာရှိတဦးခါနေအမေရိကန်နိုင်ငံသားတွေအပေါ်စောင့်ကြည့်ဖို့အမိန့်ပေးခဲ့တာမျိုးမရှိဘူးလို့လည်းပြောခွင့်ရကကြေညာချက်မှာထည့်သွင်းပြောဆိုပါရယ်အမေရိကန်သမ္မတအင်ပီရိုကိုစနေနေ့ကဖြစ်ထွန်းမှုတွေနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်တစုံတရာမရပါဘူးပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုတရားရေးဝန်ကြီးဌာနတို့ဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးကြေညာချက်ထုတ်ထားတာမရှိပါဘူးရှင်
ဆီးရီးယားအစိုးရတပ်တွေဟာစနေနေ့တုန်းကနိုင်ငံရဲ့မြောက်ပိုင်းမှာ IS အစွန်းရောက်တွေကိုဖိတိုက်ခဲ့ကြပြီးတူရကီနယ်စပ်နားကရွာ15ရွာကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒါကြောင့်တူရကီထောက်ပံ့မှုပေးနေတဲ့ဆီးရီးယားသံတမန်တွေက IS တွေပေါ်တိုက်ခိုက်မှုတွေကိုနှေးသွားစေတယ်လို့ဆီးရီးယားအစိုးရသတင်းတွေကပြောပါတယ်။အဲစစ်သွေးကြတွေထိန်းချုပ်ခဲ့မှုတဲ့အယ်ဘတ်မြို့ကိုပြီးခဲ့တဲ့လတည်းဆီးရီးယားတပ်တွေသိမ်းပိုက်ခဲ့ပြီးနောက်ပိုင်းစတင်လာခဲ့တဲ့ထိုးစစ်တွေကြောင့်အလပိုမြို့နာအဓိကရေတန်းဆက်ရုံနဲ့15ကီလိုမီတာအကွာအထိအစိုးရတပ်တွေထိန်းချုပ်လာနိုင်တယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အဲအစွန်းရောက်တပ်တွေဟာစစ်ဖြစ်နေတဲ့မြို့ကိုပို့နေတဲ့အဓိကရေပေးဝေရေးစနစ်ကိုလွန်ခဲ့တဲ့သတင်းပတ်9ပတ်ကြာဖြတ်တောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ပွဲတွေကြောင့်အရသာ3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးရပြီးအဲ့ဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆီးရီးယားစောင့်ကြည့်အဖွဲ့အကြီးအကဲကပြောပါတယ်။ဒုက္ခသည်အများစုဟာအရှိမြောက်ပိုင်းမန်ဘစ်မြို့ဘက်ထွက်ပြေးကြပြီးပြီးခဲ့တဲ့အပတ်တည်းအဲ့ဒီမြို့ကိုအရသာ4000လောက်ရောက်လာတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ
်။အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ထိန်းချုပ်ထားဆဲဖြစ်တဲ့အီရတ်နိုင်ငံမိုဆူးမြို့အလဲပိုင်းကိုခြေကုပ်ရိုက်နှိုင်းရေးအတွက်အမေရိကန်တို့အထောက်အကူနဲ့အီရတ်တပ်ဖွဲ့တွေစတင်ထိုးစစ်ဆင်မာတယ်။မိုဆူးမြို့အနောက်ပိုင်းကကြေးရွာအတော်များများကိုအီရတ်တပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပြီလို့ဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ရာသီဥတုဆိုးဝါးတာကြောင့်ဒီအပိုင်းတွေအတွင်းထိုးစစ်တွေနှောင့်နှေးခဲ့ပါတယ်။ တိုက်ပွဲတွေကြောင့်နေစဉ်ဆိုသလိုအရတားထောင်နဲ့ချီထွက်ပြေးနေကြရပါတယ်အစွန်းရောက်တပ်ဖွဲ့တွေကအီရတ်နိုင်ငံတွင်းကအရေးပါတဲ့နောက်ဆုံးမျိုးပြအေရီယာကိုထိန်းချုပ်ထားနိုင်ရေးစူးစမ်းတဲ့အနေနဲ့အပြင်းအထန်ခုခံနေကြတာကြောင့်ထိုးစစ်တွေစခဲ့ခြင်းကတည်းကဆိုရင်အစ္စလာမစ်အစွန်းရောက် IS တို့ရဲ့ခုခံမှုတွေပိုပြီးပြင်းထန်လာတယ်လို့အမေရိကန်နဲ့အီရတ်တပ်မှုတွေကပြောပါတယ်။မိုးဆူးမြို့အနောက်ပိုင်းကိုတော့ဖေဖော်ဝါရီလ19ရက်နေ့ကစလို့ထိုးစစ်ဆင်ခဲ့တာပါ။လေ့ကျင့်ရေးနဲ့အကြံဉာဏ်ပေးရေးအတွက်အီရတ်နိုင်ငံမှာတာဝန်ချထားတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်တပ်ဖွဲ့တွေရဲ့မိုးဆူးမြို့တွင်ထိုးစစ်တွေကိုကူညီပေးနေတာဖြစ်ပါတယ်။မိုးဆူးမြို့ရှေ့ပိုင်းကိုတော့အောက်တိုဘာလ18ရက်နေ့ကစတင်ခဲ့တဲ့ထိုးစစ်တွေနဲ့ဒီနှစ်အစောပိုင်းမှာအီရတ်တပ်ဖွဲ့တွေကပြန်လည်သိမ်းပိုင်နိုင်ခဲ့တာဖြစ်ပါတယ်။
အမုန်းစကားနဲ့အမုန်းတရားလွှမ်းခြုံတဲ့ဥပဒေတွေအပေါ်စောရကတက်နိုင်မှုအတွက်အစ္စလာမ်ဘာသာရေးကျောင်းကကျောင်းသားတွေဟာပြီးခဲ့တဲ့သတင်းပတ်ထည့်ကြားရောက်တဲ့မွတ်စလင်များနေမှာပြည်နယ်လွှတ်တော်အမတ်တဦးကိုအိုကလာဟိုမားပြည်နယ်လွှတ်တော်အဆောက်အအုံမှာတွေ့ဆုံခွင့်ရဖို့မျှော်လင့်ခဲ့ကြပါတယ်။မတ်လ2ရက်ကြာသပတေးနေ့ကိုအိုကလာဟိုမားပြည်နယ်မှာမွတ်စလင်အတိုင်းဝိုင်းအတွက်မွတ်စလင်များနေဆိုပြီးတည်ထန့်သတ်မှတ်ထားတာဖြစ်ပါတယ်။တမန်တော်မူဟာမက်ဟာမိစ္ဆာဒိဋ္ဌိကိုတတ်တဲ့လူလားခရီးရန်နဲ့ဂျူးတွေကတော့သူ့နဲ့သဘောထားဆန့်ကျင်တယ်ဒါကိုသင်သဘောတူပါသလားစတဲ့အလားတူရေးဖြည့်မေးခွန်းအတော်များများကိုအဲ့ဒီပြည်နယ်လွှတ်တော်အမတ်ယုံမှာကျောင်းသားတွေကိုမေးခဲ့ဘူးပါတယ်နိုင်ငံထဲမှာအစ္စလာမ်ဘာသာဟာကင်ဆာလိုအမြင့်တွင်နေတာမို့ဒါကိုဖျက်တောက်ဖို့လိုတယ်ဆိုပြီးပြောခဲ့တဲ့ Republican လွှတ်တော်ကိုယ်စားလှယ် John Bennett ကို Oklahoma ပြည်နယ်တူဆာမြို့ငင်းငယ်ရေးသိပ်ပံကျောင်းသားတွေကကြာသပတေးနေ့မှာမတွေ့ခဲ့ရပါဘူးတင်ဇနီးကိုရိုက်နှက်ဖူးပါသလားဆိုတဲ့မိကုံးမျိုးကိုလည်းအဲ့ဒီလွတ်တော်အမတ်ဘန်နက်ကမေးခဲ့ပါတယ်။ဒီမိကုံးတွေဟာကိုရန်ကျမ်းနဲ့အခြားအစ္စလာမ်ပြဋ္ဌာန်းစာအုပ်တွေပေါ်အခြေခံပြီးမေးခဲ့တာလို့သူကသတင်းစာတစ်စောင်ကိုပြောပါတယ်။တရားသံပြီးအမုန်းတရားတွေပါတဲ့ဒီလိုစော်ကားတဲ့မိကုံးမျိုးတွေမမေးသင့်ဘူးလို့အိုကလာဟိုမားပြည်နယ်အမေရိကန်အစ္စလာမ်ဆက်ဆံရေးကောင်စီရဲ့အကြီးအကဲအဒမ်ဆိုလ်တန်နီကပြောပါတယ်။လွတ်တော်အမတ်ဘန်နက်အနေနဲ့ဒီတိုင်းဆက်သွားနေရင်သူ့ရဲ့ကျင့်ဝတ်တဲ့မညီတဲ့ခေါင်းဆောင်မှုဟာသူ့အတွက်ကင်ဆာရောဂါဖြစ်လာလိမ့်မယ်လို့အိုကလာဟိုမားမှာရှိတဲ့ဒီမိုကရက်ပါတီကပြောပါတယ
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တရုတ်နိုင်ငံဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာဒီကနေ့တင်းငွေတွေနဲ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ကစူးစီးရောက်ရှိလာကြတဲ့ထောက်နဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်အခု2018ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ရဲ့6.5%ခန့်လောက်အထိတိုးချဲ့ခြင်းနဲ့လို့တရုတ်ဝန်ကြီးချုပ်လီခတ်ချင်းကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောဆိုပါတယ်ပြီးခဲ့တဲ့နှစ်တုန်းကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းက6.5%ကနေ9%လောက်ကြားခန့်ရည်မှန်းထားခဲ့တာမှာဖွံ့ဖြိုးမှုနှုန်းက6.9%ရှိခဲ့ပြီး26နှစ်တာကာလအတွင်းအနှေးကွေးဆုံးဖြစ်ပါတယ်နိုင်ငံရဲ့အရေးကြီးဆုံးပြဿနာတစ်ခုဖြစ်တဲ့လေရုညဉ့်ဉျမ်းမှုကိုရှော့ချနိုင်ရေလုပ်ဖို့ဝန်ကြီးချုပ်ကကတိပြုပါတယ်။လေရုညဉ့်ဉျမ်းမှုကိုအောင်မြအောင်ဖြေရှင်းနိုင်ဖို့ဆိုတဲ့နေရာမှာအလုံးမှာတာဝန်ရှိတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ရေရုနဲ့မြေရုညဉ့်ဉျမ်းမှုတွေကိုထိန်းချုပ်ကာကွယ်ရေးပိုပြီးအားကောင်းလာစေဖို့ဆောင်ရွက်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။တဘာဝပတ်ဝန်းကျင်ညဉ့်ဉျမ်းမှုအန်ဒီယယ်တွေကိုတရုတ်လူလတ်တန်းစားတွေကြားပိုပြီးသိရှိနားလည်လာတာကြောင့်လေရုညဉ့်ဉျမ်းစေတဲ့စက်ယုံတွေစွန့်ပစ်ပစ္စည်းတွေကိုမီးရှို့တဲ့စက်ယုံတွေတိစောက်မှုအပေါ်နိုင်ငံတော်ကကန့်ကွက်ဆန္ဒပြမှုတွေလည်းတိုးခဲ့ပါတယ်။တရုတ်အစိုးရအနေနဲ့ကားတွေကနေဓာတ်ငွေထုတ်လွှင့်မှုကိုကင်တွယ်နိုင်ဖို့အတွက်လက်ရှိအသုံးပြုမောင်းနှင်နေတဲ့ကားဟောင်းတွေကိုဖယ်ရှားပြီးတန်းစင်တဲ့စွန့်အင်သုံးကားတွေပိုပြီးအသုံးပြုလာအောင်တွန်းအားပေးဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်လီခတ်ချင်းကပြောဆိုသွားပါတယ်ရှင်။
မြောက်ကိုရီးယားအစိုးရရဲ့လျှို့ဝှက်သတင်းအချက်အလက်တွေနဲ့အတူတောင်ကိုရီးယားနိုင်ငံဘက်ထွက်ပြေးခိုးလုံလာသူတွေကိုအမေရိကန်ဒေါ်လာ9သိန်းနီးပါးစုကျင်းငွေချိမြင့်သွားဖို့ဥပဒေတရက်ပြဋ္ဌာန်းနိုင်ရေးအတွက်တောင်ကိုရီးယားလွှတ်တော်အမတ်တွေပြင်ဆင်နေကြပါတယ်။လျှို့ဝှက်သတင်းတွေနဲ့အတူမြောက်ကိုရီးယားဘက်ကထွက်ပြေးလာသူတွေကိုလက်ရှိပေးနေတဲ့စုကျင်းငွေထက်လေးစားပိုများတဲ့စုကျင်းငွေပေးသွားနိုင်ဖို့ဒီတင်းငွေမှာဥပဒေကြမ်းတရက်ကိုပြင်ဆင်နေကြောင်းတောင်ကိုရီးယား Yonhap သတင်းမှာဖော်ပြပါတယ်။မ ောင်ကိုရီးယားထိပ်ပိုင်းခေါင်းဆောင်တွေကအခုထက်ပိုပြီးဘက်ပြောင်းခိုလုံလာရေးကိုဒီဥပဒေကြမ်းကရည်ရွယ်ထားတယ်လို့ယွန်ဟပ်ကရေးပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမြောင်ကိုရီးယားဘက်ကဘာမှတုံ့ပြန်မှုမရှိသေးပါဘူး။လောလောဆယ်အထိတော့မြောင်ကိုရီးယားဘက်ကဘက်ပြောင်းခိုလုံလာသူတွေကိုအမြင့်ဆုံးပေးတဲ့စုငွေဟာဒေါ်လာ 23,000 ရှိတယ်လို့တောင်ကိုရီးယားအစိုးရကိုကိုးကားပြီးဖော်ပြပါတယ်။
ဆိုမာလီယာနိုင်ငံမှာမိုးကောင်ရေရှားဖြစ်မှုရဲ့အကျိုးဆက်တစ်ခုအဖြစ်ရေကနေတဆင့်ကူးဆက်တဲ့ရောဂါကြောင့်အမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့လူပေါင်း130ကျော်တို့48နာရီအတွင်းသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မနေ့စနေနေ့ကမြို့တော်မိုဂါဒီရှုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်တဲ့ဟာဆန်အလီခါရီယာကသေဆုံးတာကိုကြေညာခဲ့တာဖြစ်ပြီးနိုင်ငံတွင်းလက်နက်ချင်းမိုးကောင်ရေရှားဖြစ်ပြီးနောက်ပထမဆုံးတရားဝင်စည်းစရာတွေလည်းဖြစ်ပါတယ်။ဆိုမာလီနိုင်ငံသားတွေရောနိုင်ငံတကာအတိုင်းအဝိုင်းတို့အတူတကွအရေးပေါ်အသက်ကရေတုံ့ပြန်ဆောင်ရွက်ကြဖို့ကိုလည်းဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဆိုမာလီယာနိုင်ငံမိုးကောင်ရေရှားထံကိုအဆိုအဝါဆုံးခန်းစားနေရတဲ့တိမ့်နဲ့ချီတဲ့လူတို့ကိုအသက်ကအကူအညီတွေပေးဖို့အတွက်နိုင်ငံတကာရွှေပြောင်းအခြေချသူများအဖွဲ့ကအမေရိကန်ဒေါ်လာ 24.6 တန်းတောင်းခံထားပါတယ်ရှင်။
တာလီဘန်တွေရဲ့ညဘက်တိုက်ပွဲတွေကြောင့်အာဖဂန်နစ္စတန်လူမျိုးရေးတပ်ဖွဲ့ဝင်အနည်းဆုံး6ဦးသေဆုံးသွားကြောင်းမြောက်ပိုင်းကွန်ဒုစ်ခရိုင်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီခရိုင်ရဲ့မြို့တော်ကွန်ဒုစ်ကလူမျိုးရေးစခန်းတစ်ခုကိုတောင်းချမ်းသူတွေအင်းနဲ့အားနဲ့ဝင်ရောက်တိုက်ခိုက်တာကြောင့်အခုလိုသေဆုံးသွားတာလို့ခရိုင်ရဲမှူးကြီးအဗ်ဒဲဟာမစ်ကသတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်မှုအတွင်းလက်နက်တွေနဲ့အခြားစစ်လက်နက်ဆိုင်ရာပစ္စည်းတွေသိမ်းဆည်းနိုင်ခဲ့တယ်လို့တာလီဘန်တပုံတွေရဲ့ပြောခွင့်ရပုဂ္ဂိုလ်ဆာဘီဟူလာကပြောပါတယ်ဒီတော်တွင်ကွန်ဒုစ်ကီအိုင်အီမန်ဆာဟစ်ဒေသမှာစနေနေ့ညကလေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်အနည်းဆုံး18ဦးသေဆုံးသွားတယ်လို့အာဖဂန်ပြည်ထောင်စုဌာနကပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုညင်ဝဲအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးလိတ်ကျွန်းလူသက်မှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်ထိုင်းနိုင်ငံအယူခံတရားရုံးကတည်တံထက်အတည်ပြုလိုက်ပြီးတဲ့နောက်ဆုံးအဆင့်အမြင့်ဆုံးတရားရုံးကိုထပ်ပြီးအယူခံဝင်သွားနိုင်ဖို့လိတ်ကျွန်းလူသက်မှုအထူးကော်မတီတရားအသစ်ပြန်ဖွဲ့ပြီးအလေးအနက်ထားဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံနဲ့သမ္မတရုံးကတဆင့်ညွှန်ကြားထားပါတယ်ထိုင်းနိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးဆောင်ပြီးအသစ်ပြန်ဖွဲ့မဲ့ကော်မတီအနေနဲ့ထိုင်းရှင်းနေများကောင်စီနဲ့ပူးပေါင်းပြီးအယူခံထောက်ဝင်နိုင်ဖို့ဆောင်ရွက်ကြမှာဖြစ်တယ်လို့လည်းသိရပါတယ်အသေးစိတ်မှတ်စုံကတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့2014ခုနှစ်တုန်းကထိုင်းနိုင်ငံတောင်ပိုင်းကော်တောင်ကျွန်းလို့ခေါ်တဲ့အပန်းဖြေစခန်းလိတ်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံခဲ့ရတဲ့လူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသား2ဦးကိုထိုင်းနိုင်ငံတရားရုံးကတည်တံချမှတ်ခဲ့ပြီးတဲ့နောက်ထပ်အယူခံဝင်တဲ့အယူခံတရားရုံးကလည်းတည်တံကိုထပ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်။အဲဒီလိုမျိုးအယူခံတရားရုံးကတည်တံကိုထပ်အတည်ပြုလိုက်ပြီးအယူခံကိုပယ်လိုက်တဲ့အပေါ်မှာနောက်ဆုံးအဆင့်ဖြစ်တဲ့အမြင့်ဆုံးတရားရုံးကိုအယူခံဝင်သွားနိုင်မှုအရေးနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဘက်ကဥပဒေကြောင့်အရာအကောင်းဆုံးဆောင်ရွက်ပေးဖို့ညွှန်ကြားထားတဲ့အတွက်နိုင်ငံတော်သမ္မတရုံးကနေတဆင့်လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးအထူးကော်မတီတရက်ပြောင်းလဲဖွဲ့စည်းဖို့စီစဉ်နေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။နောက်ဆုံးတင်ရတော့ကျွန်တော်တို့အယူခံတင်တယ်အချက်24ချက်တင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားသာချက်အားနည်းချက်ပြန်ပြီးတော့သုံးသပ်ရမယ်။အဲ့သုံးသပ်ဖို့အတွက်ကော်မတီပြန်ဖွဲ့ရမယ်။ကော်မတီမှာဘယ်လိုပါမလဲဆိုတော့အဲကော်မတီကတော့ခုထူးချက်တော့အဲ့ဖွဲ့တွေပါတယ်။ကံမကြီးကဥဆောင်တယ်။နောက်ကျွန်တော်တို့ဝင်ဌာနတွေကအလုပ်သမားကိစ္စဥပဒေရာချောင်းညံတဲ့သူတွေရှိတယ်။အဲ့အဖွဲ့တွေနဲ့အစိုးရရာကြီးကြီးနဲ့အဲ့လိုမျိုးပူးပေါင်းပြီးတော့ဖွဲ့မယ်။ဖွဲ့ပြီးတော့အခုပြည်ရဲ့ KIG ကမှပေးချခံရတဲ့ကဲဒီထက်ဟိုခုနောက်ဆုံးတစ်ဆင့်ဖြစ်တဲ့ High Court တရားရုံးချုပ်မှာဟိုခေါင်းပေါ်ဘယ်လိုလုပ်မလဲ။ဒီကော်ဒီကိုပိုထီအောင်ဘယ်လိုဖုံးမလဲ။ဒါလေးကျွန်တော်လုပ်မှာဖြစ်ပါတယ်ဟော
။ဟုတ်ကဲ့ဟိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံတော်သမ္မတကြီးဘက်ကရောဘယ်လိုများသဘောထားရှိပါလဲရှင
်ဒီတရားစုကြားရတဲ့အတွက်အထူးပဲစုံစမ်းကြည့်ချင်းကြီးစွာဖြစ်ရတယ်ကိုယ်နိုင်ငံသားတွေဒီဟာလည်းတနင်္ဂနွေနေ့ဆက်ဝင်လာတယ်တွေ့ချခံတဲ့တရင်ကြားရတယ်ကျွန်တော်တို့တွေ့တရင်စုပဲပေါ့နော်ဒီတရင်စုဖြစ်ရပြီမဲ့လို့အခုကျွန်တော်တို့ဒီတစ်ခုတည်ထားမှာကလက်ရှိထိုင်းနိုင်ငံရဲ့တရားရုံးလုံထုံးလုံးဒီတိုင်းမှာကျွန်တော်သွားမှာဖြစ်ပါတယ်အဲဒီမှာထိုင်းနိုင်ငံလက်ရှိအစိုးရရဲ့အချုပ်အခြာဟာလားဒါကိုလည်းလေ့လာရမယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဟိုဒီဘက်မှာလည်းကျွန်တော်တို့နိုင်ငံမှာလည်းတမလို့ဆိုရဥစုပ်ခဲ့တဲ့ကာလတွေရှိတယ်။အဲ့လိုတမလို့ရဲ့သဘောတဘောကအဲ့လိုဖိအားပေးတာမျိုးဆိုရင်ဒါကျွန်တော်တို့ကအဆင်မပြေနိုင်ဘူး။အဲ့တော့အကောင်းဆုံးနည်းလမ်းနဲ့ကျွန်တော်တို့ဘယ်လိုချိတ်ကပ်မလဲဒီပေါ်မှာပဲအခုထိုင်းနိုင်ငံရဲ့တရားရုံးလုံးလုံးနေနေကျွန်တော်တို့အကောင်းဆုံးဘယ်လိုဖြစ်အောင်လုပ်မလဲဒ ဒါကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်ဟုတ
်လေကျိုးလူသတ်မှုအရေးဆောင်ရွက်နိုင်မှုထိုင်းနိုင်ငံမြန်မာတပ်ရုံးကဥဆောင်ဖွဲ့စည်းထားတဲ့အထူးစုံစမ်းစစ်ဆေးရေးကော်မတီမှပါဝင်တဲ့ရှေ့နေဦးအောင်မျိုးတန်းကလည်းအခုအစ်စ်ပြန်လဲဖွဲ့စည်းဖို့ပြင်ဆင်နေတဲ့ကော်မတီနဲ့ပတ်သက်ပြီးစီစဉ်ဆောင်ရွက်နေတာတွေကိုရှင်းပြပါတယ
်ကျွန်တော်ကျင်မှာတော့အင်္ဂလိပ်သမရာယုံကနေပြီးတော့ဆက်သွယ်ပြောကြလာပါတယ်အဲ့တော့အဓိကပြောချင်တာကတော့အင်္ဂလိပ်အရင်တော့ကအာမကြီးဗိုလ်ချုပ်ဝင်းမောင်ဖွဲ့ခဲ့တဲ့တန်ယုံအထူးစလိုင်းကော်မတီကိုပြန် renew လုပ်မယ်ဖွဲ့ပြီးလို့ရှိရင်ဒီအဖွဲ့ကနေတိချက်ကလေးတွေကိုဘန်ကဝင်ကျင်းတော့မှာသွားတွေ့မယ်တွေ့ပြီးလို့ရှိရင်အင်္ဂလိပ်ထိုင်းစီနီမန်ကောင်စီနဲ့တွေ့မယ်တွေ့ပြီးလို့ရှိရင်နိုင်ငံတော်ဘက်ကဥပဒေအရကြံပေးမယ်အဖွဲ့တွေတွေ့မယ်ဒီလိုစဉ်းစားထားပါတယ်တန်ယုံအနေနဲ့ပြန်ပြီးတော့ဒီ renew လုပ်ပြီးတဲ့နောက်မှာဒီနိုင်ငံတော်အစိုးရဘက်ကနောက်တစ်ခါနိုင်ငံရေးဝန်ကြီးဌာနဘက်ကနောက်တစ်ခါတန်ယုံကဆိုတော့ဒီအချက်တွေပုံတည်ပြီးညွှန်ကြားချက်တွေဆောင်ပြီးတော့အင်္ဂလိပ်ဆက်ဆောင်ရွက်သွားဖို့ရှိပါတယ
်လူသက်မှုနဲ့တည်တံ့ကြခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုထိမ့်သိမ်းထားတဲ့ထိုင်းနိုင်ငံအကျဉ်းထောင်ရှိတဲ့နေရာကိုမြန်မာတန်ယုံတာဝန်ရှိတဲ့သူတွေရှေ့လာမဲ့မတ်လ၈ရက်နေ့မှာတွားရောက်တွေ့ဆုံဖို့ရှိတယ်လို့လည်းဥအောင်မျိုးတန်ကပြောပါတယ
်အင်္ဂလိပ်နောက်ဆုံးတွေ့ခဲ့တဲ့အနေထားတော့ကလီးနီးဆုံးချမိုက်ကောင်းပါတယ်ဒီလည်းနေကောင်းကြပဲအားလုံးအဲ့မဲ့ဟိုအင်္ဂလိပ်ဒီအမိဖတ်ပြီးနောက်ပိုင်းမှာမတွေ့ရသေးတဲ့ကောင်အဲ့ရာတော့ပြဖို့စီစဉ်နေရပါ။ပြန်ပြင်းပြောရမယ်ချီအနေမှာသွားတွေ့ပြည်နေမယ်လို့ပဲအင်္ဂလိပ်သတ်မှတ်ထားပါတယ်အကြမ်းင်းပေါ့လေ။တိုင်ယုံအဖွဲ့အနေနဲ့နံပါတ်1သွားတွေ့ဖို့စဉ်းစားထားပါတယ်။ဘာဖြစ်လို့လဲဆိုတော့တိုင်ယုံအနေနဲ့လာတွေ့တယ်ဆိုတော့တောင်မိုကလေးတွေကနိုင်ငံတော်ရဲ့အင်အားပါတယ်ကြောင့်ပို့ပြီးတော့အားရှိလာမယ်ထင်ပါတယ်။နောက်ပြီးတော့နောက်ပိုင်းမှာလိုအပ်လို့ရှိရင်လည်းမိကင်နေပေါ်သွားမယ်။မလိုအပ်ဘူးဆိုရင်မိကင်နေနောက်တိုင်ဆက်သွားတွေ့ဖို့တည်းစီစဉ်ပေးပါမယ်
။မြမရွှေပြောင်းလိုတမထောင်တဲ့ကြီးအလုလုကိုင်းနေတဲ့ဒီကော့တောင်ကျုံးလို့ခေါ်တဲ့လိတ်ကျွတ်မှာပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီလူသတ်မှုနဲ့ပတ်သက်လို့အလုတ္တမအများပြားစစ်ဆေးမှုခံခဲ့ရပါတယ်။အဲ့ဒီအထက်ကမှမြန်မာလူငယ်2ယောက်ဖြစ်တဲ့ဝင်းစော်ထွန်းနဲ့ဇော်လင်းတို့ကိုလူသတ်မှုနဲ့ဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးကတပ်ဖြတ်မှုကိုကျူးလွန်တယ်လို့အစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်ကြောင်းတရားရုံးမှာပြန်ထွက်ဆိုပါတယ်။သူတို့နှစ်ဦးကိုထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှာထိန်းသိမ်းထားပြီးတဲ့နောက်ထိုင်းတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်သေဒဏ်ကိုပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားလိုက်ပါတယ်။အယူခံဝင်တဲ့တရားရုံးကသူတို့ရဲ့အယူခံကိုပယ်ချခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးအစစ်မြစ်တရားရုံးကိုထက်အယူခံဝင်မှုပြင်နေကြတာဖြစ်ပြီးတကယ်လို့ဒီအယူခံကိုပယ်ချခဲ့ရင်တော့ထိုင်းဘရင်မင်းမြတ်ထံအယူခံဆက်ဝင်ရမှာဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့ကျမရေးဆိုင်ရာဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါမယ်။ရင်သားကင်ဆာယောဂါဟာကြိုတင်ကာကွယ်လို့မရပေမဲ့ယောဂါနုစင်မှာကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါဖြစ်ပါတယ်။မိမိကိုမိမိရင်သားစမ်းသပ်စစ်ဆေးခြင်းအပါအဝင်ရင်သားကင်ဆာယောဂါစစ်ဆေးဖော်ထုတ်ခြင်းတွေကိုဂရုတစိုက်ပြုလုပ်သင့်တဲ့အကြောင်းဒေါက်တာတန်းစောကကျမရဲ့အစီအစဉ်မှာတင်ပြထားပါတယ်ရှင်။
ကင်ဆာယောဂါတချို့ကိုကြွတင်ကာဝယ်လို့ရလာပြီဆိုပေမဲ့ရင်နာကင်ဆာယောဂါကတော့ကြွတင်ကာဝယ်လို့မရသေးတဲ့ယောဂါတစ်ခုအဖြစ်ရှိနေပါသေးတယ်။မြန်မာနိုင်ငံရဲ့အဖြစ်အများဆုံးကင်ဆာယောဂါတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးကြွတင်ကာဝယ်လို့မရသေးတဲ့ရင်နာကင်ဆာယောဂါဟာစောစောစီးစီးဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်တော့ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်တယ်လို့ရှီအောင်နင်းစီကင်ဆာဖောင်ဒေးရှင်းမှကင်ဆာယောဂါနဲ့တရားအောင်ကြီးအထူးကူဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်မီဂျီကပြောပါတယ်
။မမပြည်နေမကဘူးတကဘာလုံးမှာပါရင်သားကင်ဆာတိဖြစ်များဆုံးမှာအဲ့တော့ကျမတို့ကသိစေချင်တာရင်သားကင်ဆာတိကာကွယ်လို့ရတော့ယောဂမဟုတ်ပါစောစောစီးစီးတိစောစောစီးစီးကုရင်ပြောင်းနိုင်တော့ယောဂထဲမှာပါပါတယ်အဲ့ဒါကြောင့်မလို့ကျမတို့အဆုံးအဟဟာကိုအချုပ်အဖြစ်ပြန်ပြောရရင်မိမိရင်သားကိုမိမိစစ်ဆေးပါเนาะမမ်မိုဂရမ်ကိုရိုက်ပါမမ်မိုဂရမ်ဆိုရယ်သူ့ရဲ့ညွှန်ကြားချက်အတိုင်းပေါ့အသက်40ကျော်တဲ့လူတွေဆိုနှစ်စဉ်ရိုက်တက်ပါတယ်မိမိရင်သားကိုမိမိတလားတခါမှန်မှန်ဆန်းမှနောက်တကြွနာလေသူဆရာဝင်သို့မဟုတ်ဆရာမနဲ့เนาะနှစ်စဉ်သို့မဟုတ်အသက်40ကျော်ရင်နှစ်စဉ်ပေါ့အသက်20 30ဆိုရင်လေ၃နှစ်တခါလောက်တော့စံသက်ခံမှာအဝမလွန်ပါစေနဲ့လှုပ်လှုပ်ရှားရှားနေပါနောက်စနစ်တကျပေါ့เนาะဆေးတွေဆိုရင်ဟော်မုန်းဆေးတွေဆိုရင်လေသရီတားဆေးတွေဆိုရင်လေကိုယ့်ဘက်ကိုနှစ်ကြီးနှစ်ရှည်ဆွဲသုံးခြင်းမရှိဘဲနဲ့ဆရာဝန်ညွှန်ကြားချက်အတိုင်းစားသုံးပါ
ရင်သားကင်ဆာယောဂါရှိမရှိကိုနီးလန်းအမျိုးမျိုးအသုံးပြုပြီးတော့စစ်ဆေးဖော်ထုတ်လို့ရပါတယ်ဆရာဝန်ကရင်သားဆက်သက်စစ်ဆေးမှုပြုလုပ်တာတွေအပြင်ရင်သားကင်ဆာယောဂါဟုတ်မဟုတ်တည်တည်ချာချာသိရှိစေဖို့အတွက်မမ်မိုဂရမ်လို့ခေါ်တဲ့ရင်သားတမန်နဲ့ဆက်သက်စစ်ဆေးလို့ရပါတယ်မိမိရင်သားကိုမိမိကိုယ်တိုင်ဆက်သက်စစ်ဆေးခြင်းဟာလည်းရင်သားကင်ဆာယောဂါကိုစောစောစီးစီးဖော်ထုတ်တဲ့နေရာမှာထိရောက်မှုရှိနေတာကြောင့်ရင်သားရဲ့အရွယ်အဆအယောင်နဲ့ပုံသဏ္ဍာန်တွေကိုတလားတစ်ချိန်ပုံမှန်ဆန်းသက်စစ်ဆေးကြည့်ရှုဖို့လိုအပ်တယ်လို့သူနာပြုဆရာမကြီးဖြစ်သူစစ်တာဒေါ်မီမီရေကပြောပါတယ်
။မိမိရင်သားမိမိဆန်းသက်နေကိုပြုလုပ်မယ်ဆိုလို့ရှိရင်ဘယ်ဘက်ရင်သားကိုဆန်းသက်မည်ဆိုပါကဘယ်လက်ကို ခေါင်းရဲ့နောက်မှာထားပြီးတော့ပါညာလက်သုံးချောင်းလက်ညှိုးလက်ခဏလက်တစ်ချေကိုသုံးပြီးတော့ဆန်းသတ်ရပါမယ်ဆန်းသတ်တဲ့အခါမှာနှုတ်ဒီကောင်းမြန်နေစားပြီးတော့မှဘေးနှုတ်ဒီကောင်းရဘေးပတ်လေမှာခူးပတ်ကဲ့သို့နေရာလက်မကြံအောင်ဆန်းသတ်သွားဖို့လိုပါတယ်တပတ်ပြည့်သွားပြီဆိုရင်အဲ့ဒီခူးပတ်ကိုရဲ့အပြင်ဘက်ကနေပြီးတော့မှဆက်ပြီးတော့ဆန်းသတ်ပါရင်နာတစ်ခုလုံးကိုစမ်းသပ်ပြီးပြီဆိုလို့ရှိရင်เนาะဂျိုင်းနေရာကိုစမ်းသပ်ထားစမ်းသပ်ဖို့အရေးကြီးပါတယ်ဂျိုင်းနေရာကိုစမ်းမယ်ဆိုလို့ရှိရင်လေရင်နာတစ်ခုလုံးပြီးတဲ့အခါမှာဂျိုင်းထဲထိစမ်းသပ်ပါထို့တူပဲညာဘက်ရင်နာကိုစမ်းမယ်ဆိုရင်ညာဘက်လက်ကိုခေါင်းရဲ့နောက်မှာထားပြီးတော့မှဘယ်ရဲ့လက်သုံးချောင်းလေးနဲ့ထိုးနည်းတူပဲစမ်းသပ်ဖို့လိုပါတယ်ခရူပတ်ကိုတိုင်သွားပါအားလုံးစမ်းသပ်ပြီးပြီဆိုရင်เนาะရင်နုတ်ဒီကောင်းလေးကိုညှစ်ကြည့်ပါသွေးသုံးမဟုတ်အရေးကြီးထွက်တယ်ဆိုရင်အများပြတ်တဖို့လိုပါတယ
်အမျိုးသမီးတွေအနေနဲ့မိမိရင်သားကိုမိမိကိုယ်တိုင်တလားချင်းစမ်းသပ်ကြည့်ရှုစစ်ဆေးပေးခြင်းဟာငွေကြေးကုန်ကျမှုမရှိဘဲရင်သားကိစ္စရောဂါကိုစစောစီဖော်ထုတ်သိရှိနိုင်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်မိမိရဲ့ရင်သားကိုမိမိကိုယ်တိုင်ဘယ်လိုစမ်းသပ်စစ်ဆေးရမယ်ဆိုတာနဲ့ရင်သားစမ်းသပ်စစ်ဆေးခြင်းရဲ့အကျိုးကျေးဇူးတွေကိုသိသူတွေရှိတယ်လို့မသိသူတွေလည်းရှိနေပါသေးတယ်
အမျိုးကနူးတဲ့အချိန်မှာပြက်ကုွင့်တော့ပြောက်ကင်းနိုင်နေဆိုတော့အမကြောက်ဘူးပါတယ်ဘာလို့ဆိုအားကြောင့်မလို့လဲအမလည်းအခုလိုမျိုးလူတုံးမှာဟိုစားကုသခဲ့လို့အမလည်းအခုချိန်ဆိုပြောက်ကင်းနေပြီပေါ့နော်ဟိုယောဂနူးစင်မှာကုွင့်တော့အဆင်ပြေမယ်လို့တော့ထင်ပါတယ်ဒါပေမဲ့ညီမပေါဝင်ချင်းမှာညင်တွေ့နေရတော့ရင်သားကိစ္စဆိုရင်ချက်ထုတ်ပြေးရတာတွေပဲညီမကတော့မြင်ဘူးကြောက်ဘူးပါတယ်
အရေးရောက်တဲ့အမျိုးသမီးတွေအနေနဲ့ရင်နာကိစ္စယောဂါကိုသတိပြုမိလာပြီးမိမိရင်နာကိုမိမိကိုယ်တိုင်စမ်းသပ်စစ်ဆေးမှုတွေပြုလုပ်လာစေဖို့အတွက်ထိရောက်တဲ့အသိပညာပေးမှုတွေလိုအပ်နေပါတယ်။ရင်နာကိစ္စယောဂါဟာကျွတင်ကာဝယ်လို့မရသေးပေမဲ့ယောဂါနည်းစင်မှာဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်တာကြောင့်မိမိကိုမိမိရင်နာစမ်းသပ်စစ်ဆေးခြင်းအပါအဝင်ရင်နာကိစ္စယောဂါစစ်ဆေးဖော်ထုတ်ခြင်းတွေကို Gear Site ပြုလုပ်ပေးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန့်ဆိုပါ
သောရရှင်များရှင်1962ခုနှစ်နောက်ပိုင်းတပါတီအာနာရှင်နဲ့ဆက်အာနာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်။ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတရက်ပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြည်သားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီသေးတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောရရှင်တွေဘယ်လိုမြင်ကြပါသလဲအခုနိုင်ငံရေးပါတီသေးထူထောင်ဖို့လုံနေခြားသူတွေကိုဘယ်လိုမျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါကိုဆွေးနွေးချင်တာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0239238999လေးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့လော့အင်ဂျလိစ်မြို့ကလမ်းဘေးဈေးဆိုင်အကြောင်းတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမြို့တော်များများမှာလမ်းဘေးဈေးဆိုင်တွေကနေ့စဉ်လူမှုဘဝရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့အင်ဂျလိစ်မြို့ဟာအဓိကကြားတဲ့ဥပမာပါ။ဒီဈေးတယ်တွေဟာအမြဲစီကင်းလိုက်နာပြီးဖွင့်လင့်ရောင်းချတာမဟုတ်သလိုဈေးတယ်အတော်များများဟာလည်းတီဝင်စာရွက်အထောက်ထားမရှိကြတဲ့ရွှေပြောင်းအခြေကျသူတွေဖြစ်ပါတယ်။အမေရိကန်မှာလမ်းဘေးဈေးရောင်းတာကိုတီဝင်ခွင့်မပြုထားပါဘူး။ဥပဒေချိုးဖောက်မှုနဲ့ဒီလူတွေကိုနေရပြန်မပို့နိုင်အောင်အကာအကွယ်ပေးတဲ့အနေနဲ့ Los Angeles မြို့မှာလမ်းဘေးဈေးရောင်းတာကိုတီဝင်ခွင့်ပြုလိုက်ပါပြီ။ဒီအကြောင်း Arturo Martins တင်ကိုနန်းလောင်ကတင်ပြပေးပါမယ်ရှင
်။ Los Angeles မြို့ထဲကလူသွားလမ်းတွေမှာလမ်းဘေးဈေးတွေရစီတန်းနေပါတယ်။ဒီလိုစီးပွားရှာတာတီဝင်တော့မဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုမှာစီးပွားရေးစဖို့ပထမဆုံးလက်ကထပ်ဖြစ်ရွှေပြောင်းအခြေချသူတွေဟာလမ်းမေးမှာဈေးရောက်ပြီးစကြတယ်လို့ Los Angeles လမ်းမေးဈေးတဲ့ campaign က Doug Smith ကအခုလိုပြောပါရယ်
Just the first way to sort of start to build a business
ဒီနေ့ကစီးပွားရေးလုပ်ဖို့ခြေလှမ်းအစပါဒါကြောင့်ဒီလိုစွန်ဦးလုပ်ကင်ကြတာကိုကျွန်တော်တို့ကတကယ်ကိုဦးစားပေးပါတယ်တခုခုကိုတရားဝင်ခွင့်ပြုပေးလိုက်တာထက်ပိုပါတယ်လူတွေလုပ်ငန်းတစ်ခုထူထောင်နိုင်ပြီးရွှေပြောင်းလုပ်ကင်နိုင်တဲ့စီးပွားရေးလုပ်ငန်းတွေရရှိလာအောင်ဤပညာဆိုင်ရာအကူအညီတွေနဲ့အထောက်အပံ့တွေကျွန်တော်တို့လုပ်ပေးနေတာပါ
တရားဝင်စာရွက်စာတမ်းမရှိကြတဲ့ရွှေပြောင်နေထိုင်သူတွေအလောက်ရှာခတာကြောင့်လမ်းမေးစီတွေဖြစ်လာကြတယ်လို့လမ်းမေးစီတဲ့သူဖြစ်တဲ့မာစစ်ဆန်ချက်ကပြောပါတယ်။အခုလိုလမ်းမေးစီရောက်တာကိုတရားဝင်ခွင့်ပြုလိုက်တဲ့အတွက်အဖမ်းခံရမယ်အရေးစိုးရင်စရာမလိုတော့သလိုတမရထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကြောင့်နေရပြန်ပို့ခံရမယ်ဆိုရင်ချက်တွေကလည်းစိတ်သက်သာရရသွားစေပါတယ်။မာစစ်ဆန်ချက်ကအခုလိုဆိုပါတယ်
lo que no pudimos lograr en 3 años
tomaron tone nei daw ma lou nai nei kisa aku lo account the paw la da tamra trump ko jesus tin ya ma ba tu ko jesus tin ma de aku so kaun si ga taya win sei yang kwin pyu lai bi le da ga ngin chain yi ateip pe ba ye rue yauk la ma la so bi so yin ni sia ma lo do be ee ee si si a lou lou nai bi so de tabor paw
ဒီဥပဒေကသတင်းပတ်အနေနဲ့အတွင်းဆပြီးတော့အသက်ဝင်းမှာပါတရားဝင်ဈေးရောင်းခွင့်ပြုလိုက်တာဟာပါမစ်အတွက်ငွေပေးဆောင်ရမှာဖြစ်တယ်လို့တင်းကျပ်တဲ့တန်ရှင်ရေးစံနှုန်းတွေကိုလိုက်နာရမယ့်သဘောဖြစ်ပါတယ်။ကလီးနီးယောင်းမိခင်လာမီဇေးတဲ့ Guadalupe Santiago အတွက်တော့ဒီစီကန်းတွေလိုက်နာဖို့ငွေအကုန်ကျခံရတာတာမာတယ်လို့အခုလိုပြောပါတယ
်။ Usted bien que no tengo un permiso y así ya
este ကျွန်တော်ကဈေးရောင်းခွင့်ပြုလိုက်တာသိကောင်းပါတယ်။တကယ်လို့ဒီထက်ပိုကောင်းတဲ့လှည့်သုံးရမယ်ဆိုရင်လည်းကျွန်မဝယ်မှာပါ။ဘာဖြစ်လို့လဲဆိုတော့ဒီလှဲကကျမအတွက်ရောမြို့အတွက်ပါကောင်းဖို့အတွက်ပဲလေ
မက်အတာဦးရင်ကြီးဟာလမ်းမေးဈေးတွေအတွက်ဈေးကွက်ကောင်းကြီးပါလမ်းမေးဈေးတွေသူစီပွားရေးကိုထိခိုက်ပေမဲ့လဲစားတောက်ဆိုင်ပိုင်ရှင် Norm Lagner ကအခုလိုလမ်းမေးမှာတရားဝင်ဈေးရောင်းခွင့်ပြုလိုက်တာကိုထောက်ခံပါတယ်ဒါပေမဲ့လဲအဲ့ဒီစီပွားရေးလုပ်ငန်းတွေကိုမြို့အနေနဲ့ထောက်ခံနိုင်မှာမလားဆိုတာကိုတော့စိုးရိမ်နေပါတ
ယ် You cannot have any
ဒီရောင်းဝယ်မရှိရင်ဘလို့ဥရစမိုးရေးမှလုံနိုင်မှာမဟုတ်ပါဘူးနောက်ပြီးဒီအတွက်ပေးစရာငွေလည်းမရှိဘူးလေဒါကြောင့်အခုချိန်မှာဒီလိုတရားဝင်ဈေးရောင်းဝယ်ပြုလိုက်တာအကြံကောင်းမဟုတ်ဘူးလို့ထင်ပါတယ
် Los Angeles မြို့တော်ဝန် Eric Garcetti ကတော့ Los Angeles မြို့မှာရိုးသားစွာစ조사လုပ်ကိုင်စားတောင်းနေသူတွေကိုကာကွယ်ပေးဖို့ဒီဥပဒေပြဋ္ဌာန်းချက်ကိုအမြန်ဆုံးလက်မှတ်ရေးထိုးမယ်လို့ပြောပါတယ်ရှင်
နန်းလောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တကီထိုက်ကြီးညာပေးပါမယ်ရှင
်။ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းဒေါ်နယ်ထရန့်ရဲ့ဖုန်းလိုင်းတွေကိုခိုးပြီးနားထောင်ဖို့ညွှန်ကြားခဲ့တယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားကညှင်းဆိုထားပေမဲ့သမ္မတဒေါ်နယ်ထရန့်အစိုးရဘက်ကတော့တစုံတရာမတုံ့ပြန်သေးပါဘူး။နယူးယောက်မြို့မှာရှိတဲ့ Trump Tower ကတယ်လီဖုန်းပြောဆိုမှုတွေကိုပြီးခဲ့တဲ့2016ရွေးကောက်ပွဲမတိုင်ခင်မှာသမ္မတဟောင်းဘရက်ကိုဘားမားကခိုးပြီးနားထောင်ခဲ့တာလို့စနေနေ့မနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်ကတဆင့်ဆွဆွဲရေးသားခဲ့တဲ့အပေါ်သမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရကခြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထိန်းချုပ်ထားစေဖြစ်တဲ့အီရတ်နိုင်ငံမိုးဆူးမြို့အလဲပိုင်းကိုခြေကုပ်ယူနိုင်ရေးအမေရိကန်တို့အထောက်အကူနဲ့အီရတ်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်နေပါတယ်။မိုးဆူးမြို့အနောက်ပိုင်းကခြေရွာအတော်များများကိုအီရတ်တပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့တယ်လို့လည်းဒီကနေ့တနင်္ဂနွေနေ့မှာအီရတ်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ရာသီဥတုဆိုးရွားတာကြောင့်ခြေရပိုင်းတွေအတွင်းထိုးစစ်တွေနှောင့်နှေးခဲ့တယ်လို့တိုက်ပွဲတွေကြောင့်နေစဉ်ဆိုးသလိုအရက်သားထောင်းနဲ့ချီပြီးတော့လည်းထွက်ပြေးနေကြရပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကပြည်သူခမ်းမဆောင်ကြီးမှာဒီကနေ့တနင်္ဂနွေနေ့စတင်လိုက်တဲ့နှစ်ပတ်လည်လွှတ်တော်ညီလာခံမှာတော့နိုင်ငံတော်ကစူးစီးရောက်ရှိလာကြတဲ့ထောင်းနဲ့ချီတဲ့ကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။အခု2019ခုနှစ်မှာတရုတ်ပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ရဲ့6.5%ခန့်လောက်အထိတိုးချဲ့ခြင်းနဲ့လို့တရုတ်ဝန်ကြီးချုပ်လီခတ်ကျင်းကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့ဖွံ့ဖြိုးမှုနှုန်း 6.9% ရာခိုင်နှုန်းရှိခဲ့ပြီး26မိနစ်တာကာလအတွင်းအနှေးကွေးဆုံးဖြစ်ခဲ့ပါတယ်
။သတင်းအချင်းချုပ်ကိုမတ်တကင်ထိုက်ကြေညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်စမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ16.9နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.